ရှမ်းပြည်နယ်ပေလောင်မြို့နယ်ဆောင်းပြောင်းဒေသနန်းနယ်ကျွာကတန်ကာနယ်ဒေသခံတွေကိုအစုလက်တပ်ဖြတ်ခဲ့တဲ့ကိစ္စဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ဆေးရဆုံးမှုဖြစ်တယ်လို့ကရင်နီတိုင်းပြည်ကောင်စီပို့အမျိုးသားဖက်ဒရယ်ကောင်စီနဲ့
ပိုးဒေသခံဒီတပ်ဖြတ်ခံတဲ့ကိစ္စကိုလက်နက်ကိုင်ဒီနဲ့စစ်ကောင်စီကြားမှာအပြန်အလှန်ဆက်ဆွဲမှုတွေရှိနေချိန်မှာပဲဂျာဂလာအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ကယင်းဒီတိုင်းပြည်ကောင်စီတို့ကဒီနေ့မတ်လ16ရက်နေ့မှာအွန်လိုင်းသတင်းစာရှင်းလင်းပွဲပြုလုပ်ပြီးတော့တရားမျှတမှုရဖို့အလေးနက်ထားဆောင်လှုပ်ဆောင်သွားမယ်လို့တုံ့ပြန်ခဲ့ကြပါတယ်။လူမျိုးတစ်ခုနဲ့တစ်ခုကြားအထင် စစ်တပ်ဟာကိုပိုင်ပြဋ္ဌာန်းအုပ်ချုပ်ခွင့်တွေကိုမပေးချင်တာကြောင့်တိုင်းသားတွေကြားမှာတက်ရှူသွေးခွဲလာတာခေတ်ဆက်ဆက်ကဖြစ်ပြီးတော့ဒီလိုအခြေအနေတွေမှာသွေးကျင်တွေဖြစ်တဲ့ကယင်နီနဲ့ပို့အုပ်ဟာအပြန်အလှန်ကူညီဘူးတဲ့အစင်လာတွေရှိကြောင်းသူကပြောပါတယ
်ကျွန်တော်တို့ကြားထဲမှာတန်တရားစိတ်တွေကင်းပြီးအဖြစ်မှန်ကျူးလွန်တွေကိုဝိုင်းဝန်းဖော်ထုတ်ဖို့ကကျွန်တော်နှုတ်နှစ်ဖက်တာဝန်ရှိနေကြပါတယ်ထင်အောင်ထင်မှားနဲ့ဆွတ်ဆွဲပြောဆိုခြင်းစေကောင်စီအလိုကြဝါဒဖြန့်ချီနေခြင်းဟာအမှန်တရားပေါ်ပေါက်ခြင်းတဲ့အစိုးဘက်ကိုပုံပြီးဥတည်သွားမှာကိုကျွန်တော်တို့အနေနဲ့လွန်ဆိုးရင်ပါတယ်ဒီအဖြစ်အမှန်တွေကိုကျွန်တော်တို့ကမဖော်ထုတ်နိုင်ဘူးဆိုလို့ရှိရင်ကျူးလွန်သူတွေကအဖြစ်ကနေကင်းလွတ်ခွင့်ပေးနေခြင်းဖြစ်နေတယ်ဆိုတာကိုကျွန်တော်တို့အနေနဲ့ဟိုတော့တည်ထားဖို့လိုပါတယ
်နန်းနေရောဘုံကြီးကျောင်းထဲမှာပြိမိနေတဲ့ရွာသား30လောက်နဲ့ဖုံးတော်ကြီး၃ပါးကိုမတ်လ၁၇ရက်နေ့ကပြစ်ခတ်တပ်ဖြတ်ခဲ့တာနဲ့ပတ်သက်ပြီးတော့ပြည်ပသတင်းဌာနတွေကလည်းအလေးထားဖော်ပြခဲ့ကြပါတယ်။ KNPDF အယောက်30ကျော်ကိုတပ်ဖြတ်လိုက်ပြီးဆိုတဲ့ဓာတ်ပုံတွေအစောဆုံးပေါ်ထွက်လာခဲ့တာကိုကြည်ချင်းအဖြစ်စစ်တပ်ဟာသူတို့ကျူးလွန်ခဲ့တယ်ဆိုတာကိုဝန်ခံပြီးသားဖြစ်ကြောင်းဒီနေ့သတင်းစာရှင်းလင်းပွဲမှာထောက်ပြခဲ့ကြပါတယ်။အခုမတ်လအတွင်းကရင်ချင်းသခိုင်းနဲ့ကရင်ပြည်ဒေသတွေမှာမြန်မာစစ်တပ်ရဲ့အင်အားတိုးချဲ့မှုတွေကလည်းသတိထားစရာဖြစ်လာကြောင်းထောက်ပြခဲ့ကြပါတယ်။စေတိုးချက်မှုတွေများလာလေလေလူခွေချိုးဖောက်မှုတွေရင်ဆိုင်ရလေလေဆိုတာ1962နောက်ပိုင်းကတည်းကဖြစ်ကြောင်းအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူခွေဆိုင်ရာပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းကပြောပါတယ်။စေတိုးချက်မှုနဲ့အတူအစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေရွာမီးရှို့မှုတွေနဲ့အခုလိုနန်းနှင်းကြေးရွာလိုအဖြစ်ပြက်တွေအခုမတ်လအတွင်းမှာ၄ချိန်ဖြစ်ခဲ့တယ်လို့သူကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။လူ9ယောက်နဲ့အထက်အစုလိုက်အပြုံလိုက်တပ်ဖြတ်မှုပေါင်း64ခုမှာလူပေါင်း866ယောက်သေဆုံးခဲ့တယ်ဆိုတာကိုမှတ်တမ်းတင်ထားကြောင်းလည်းပြောပါတယ်။အဲ့
တော့ဒါတွေကိုကြည့်မယ်ဆိုရင်ရွာတရွာလူမျိုးတစ်မျိုးအဖြစ်အပျက်တစ်ခုကိုကြည့်ပြီးကျွန်တော်တို့ဒါကိုကောက်ချက်ချလို့မလုံလောက်တော့ပါဘူး။ဖြစ်နေတဲ့အရာတွေအားလုံးကစစ်ဗျူဟာတွေမှာထည့်သွင်းပြီးတော့အရက်သားပြည်သူတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တယ်ဆိုတော့အချက်လက်တွေဒါအများကြီးထင်ရှားနေပါတယ်နောက်တစ်ခါမှလည်းလုံခြုံရေးအကြောင်းပြပြီးတိုက်ခိုက်တာလည်းမကဘဲနဲ့စစ်ကြောင်းတစ်ခုနဲ့ထိုးပြီးတော့စစ် viewer တရားနေနဲ့စစ်ဒေတာတစ်ခုလို့ရှေ့တန်းတစ်ခုလို့ကျွန်တော်သတ်မှတ်ပြီးတော့တိုက်ခိုက်နေတာတွေ့ရပါတယ်အဲ့တော့လူတွေအစုလိုက်ပြုံလိုက်တက်ဖြတ်ခြင်းကလူသားမျိုးနွယ်တစ်ခုလုံးကိုထိခိုက်စေတဲ့ကျူးလွန်တဲ့ crime against humanity မြောက်တယ်လို့လက်နဲ့အင်အားလူအင်အားတွေပေးပြီးတင်ကားတွေအားစပေးဖို့လူတွေစုဆောင်ပြီးတော့ပြည်သူလူထုကိုတိုက်ခိုက်ခြင်းကစစ်ပွဲဆိုင်ရာရာဇဝတ်မြောက်တယ်ဆိုတဲ့အချက်ကိုထပ်မံထင်ရှားစေပါတယ
်။ဒီလူခွင့်ချိုးဖောက်မှုတွေကိုကမ္ဘာနိုင်ငံတွေသိရှိအောင်လုံဆောင်မှုတွေလုပ်နေပြီးတော့ရည်ရွယ်ချက်ကတော့ကုလလူခွင့်ကောင်စီမှဆုံးဖြတ်ချက်ခိုင်ခိုင်မာမာတစ်ခုထွက်လာဖို့ရည်ရွယ်ကြောင်းဦးအောင်မျိုးမင်းကပြောပါတယ်။စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒါဟာပိုးဒေတာတင်းချင်းအေးချမ်းရေးကိုဖျက်ဆီးနေတာဖြစ်ပြီးတော့ရာဇဝမှုကျူးလွန်သူတွေဖြစ်ကြောင်းမတ်လ14ရက်နေ့ကမြောက်ဝတီသတင်းကနေပြောပါရယ်ပိုးဒေတာကန်ဒီတောင်ကြီးမြို့မှာစန္ဒထုတ်ဖော်ခဲ့တဲ့ဆိုတဲ့ရုပ်သံတွေကိုလည်းစစ်ကောင်စီသတင်းတွေကိုအသားပေးဖော်ပြနေတဲ့လူမှုကွန်ရက်တွေမှာဒီရက်ပိုင်းထဲမှာပဲဖျက်ဝေခဲ့ကြပါရယ်အခုလိုလောက်ရက်တွေဟာလူလူလုံရှားမှုလက်နက်ကင်စန့်ကျင်မှုတွေရောပါသွားအောင်စစ်ကောင်စီရဲ့လက်ရာမှုတွေသာဖြစ်တယ်လို့အများစုကတော့ရှုမြင်ကြပါရယ်အစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေကိုလူမှုကွန်ရက်တုံးပြီးတော့အမုန်းတရားဖန်တီးမှုတွေကနောက်ပိုင်းမှာပိုးပြီးတော့သတိထားမဲ့ကိစ္စတွေဖြစ်လာကြောင်းတချို့ကတော့ရှုမြင်ပါတယ်။ဒါပြင်စစ်ကောင်စီကလူလူတွေနေစဉ်ဘဝထဲမှာပျော်မွေ့နေအောင်လူမှုကွန်ရက်ပလက်ဖောင်းကိုအသုံးပြုပြီးတော့ဝါရဖြတ်မှုတွေကိုလည်းတစ်ဆက်တည်းလှုပ်ဆောင်နေပါတယ်။ဟာသလူမှုရေးနိုင်ငံရေးပညာရေးစတဲ့ကဏ္ဍမျိုးစုံကို Facebook YouTube တို့ကနေလူနဲ့ငွေကြေးအမြောက်များတုံးပြီးတော့ဗ ီဒီယိုအစီအစဉ်တွေကိုအလုံးရင်းနဲ့ဖြန့်ချီနေကြောင်း Digital Media လောက်ကိုင်းနေတဲ့လူငယ်အတိုင်းဝန်းကပြောပါတယ်နောက်ကွယ်မှာဘသူတွေကဥဆောင်ပြီးလဲပတ်နေတယ်ဆိုတာကတော့အသေးစိတ်တော့မသိရသေးပါဘူးခင်ဗျာ